မန်စီမြို့နယ်ကစစ်ကောင်စီရဲ့စစ်ခန်းကြီးတပ်စခန်းကိုကချင်လူမျိုးရေးတပ်မတော် KIA ရခိုင်တပ်တော် AA နဲ့ကချင်ဒေသပြည်သူ့ကာကွယ်ရေးတပ် KPDF ပူးပေါင်းတပ်တွေကဒီလ16ရက်နေ့ကစတင်တိုက်ခိုက်ခဲ့တာပါ။၄ရက်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်တနင်္လာနေ့ညနေပိုင်းမှာစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။မန်စီမြို့နယ်စစ်ခန်းကြီးတပ်စခန်းကိုတော့မနေ့ကညနေပိုင်း 9:45 မိနစ်ချိန်မှာအလုံးတင်းပိုက်လို့ရပြီ။ဒီစကားစစ်သားတွေထုတ်ပြတာဒီထုတ်ပြီးဟိုကြတာကြတာဒီကောင်လုံးတင်းပိုက်လို့ရပြီတဲ့။အစ်တန်းကတရင်ကိုပြေးလာတာရှိပါလေ။16ရက်ကနေစပယ်တာဖြစ်ပါတယ်။ဟိုလေးရက်ပေါ့ဒီညကနင်းနေချင်းနေရလို့မလား။
လေးရကြတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေချောင်းကနေတရက်ကိုဘုံအလုံး100လောက်ကျဲချခဲ့ပြီးတော့ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာအပြင်းထန်ဆုံးဖြစ်ကြောင်းလည်းဆက်ပြောပါတယ
်။အဓိကကတော့ဟိုစစ်ကောင်စီကတော့ဒီလေချောင်းကိုတုံးပြတာတော်တော်ပြင်းပြင်းထန်ထန်ပေါ့။ကျွန်တော်တို့ချင်ပြည်နယ်ဘက်မှာကျွန်တော်တို့ကေရေတိုက်တဲ့တပ်ပဲချင်းမှာတော့အဲ့ဒီတိုက်ပွဲကတော့ပြင်းထန်ဆုံးဖြစ်ပါပါ။လေချောင်းနဲ့တိုက်ခိုက်တာပေါ့နော်။ဟိုတနည်းခုတော့မှဒီတရားကျော်ပေါ့ဒီဘုံကြီးတရားကျော်တော့သူတို့ခြေပေးတာရှိတယ်။သူ့ရဲ့အခြေခံကတော့တက္ကသိုလ်မှာတိပါတယ်။ဒါပေမဲ့ဟိုဘက်ကနဲ့ပုံနဲ့တည်းနဲ့ပုံနဲ့ဆိုတော့ဟိုတက္ကသိုလ်နိုင်လောက်ခိုင်တယ်လို့ပြောတယ
်။စီကန်းကြီးရွာဟာကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်မဘိန်းမြို့နယ်အဆက်ဒေသမှာရှိတာဖြစ်ပါတယ်။စီကန်းကြီးတက္ကသိုလ်မှာတော့မဘိန်းဘက်ကဆုတ်လာတဲ့စစ်ကောင်စီတပ်တွေလည်းပူးတွဲထိုင်တာကြောင့်ဒီဝါလုံးနီးပါးမီးလောင်ပြကျခဲ့ပြီးတော့ဒေသခံတွေလည်းတိမ်းရှောင်နေရသလိုတိုက်ပွဲတွင်သေဆုံးတာတွေလည်းရှိကြောင်းနှစ်ဖက်ထိခိုက်ကြဆုံးတာနဲ့အရသာသေဆုံးမှုစင်းတွေတော့အတိအကျမသိရသေးကြောင်းမူမူကြီးနော်ဘူးကပြောပါတယ်တိုက်ပွဲကြောင့်စီခန်းကြီးရွာကဒေသခံတွေဟာမန်စီဗမော်နဲ့အခြားနီးစပ်ရာကျေးရွာတွေစီကိုတိမ်းရှောင်နေကြပြီးတော့လောလောဆယ်စစ်ရှောင်တွေရဲ့အခြေအနေကိုဒေသခံတအူးကအခုလိုပြောပါတယ
်အဲ့ဒီစီခန်းကြီးဘက်ကလည်းဒီဗမော်တင်းတို့ကြီးဝင်းမာပြည်နေပြီးတော့အဲ့ဒါမနေ့ကဟန်တာကြီးမှာကိုရှိရောလား၆ရောလားမသိဘူးအဲ့ဒါစစ်သားဆူဆောင်းသွားတယ်အခုကိုစီခန်းကြီးမှလည်းအယောက်60ခုနဲ့ဆီလောက်ပြင်းနေတယ်ကိုကူလည်းပြန်ထွက်လဲဟိုမကြီးအဲစစ်သားဆူဆောင်းတယ်ဆိုတော့
မနေ့ကဗမော်တိန်တော်ကြီးကြောင်းမှာတော့လူ40ကျော်ရောက်ရှိခဲ့တယ်လို့ဒီနေ့မှလည်း100လောက်ရောက်လာဖို့ရှိနေပါတယ်ဗမော်ရိုးကြီးရွာမကြောင်းမှာလည်းစစ်ရှောင်တွေများပြားလွန်ပြီးတော့နေရာအခက်ခဲရှိတာကြောင့်အခြားကိုပြောင်းရွှေ့ဖို့စီစဉ်တာတွေရှိကြောင်းသိရပေမဲ့ရောက်ရှိလာတဲ့လူဦးရေကိုတော့အတိအကျမသိရသေးပါဘူးဒီကနေ့လေလူမှုရေးအသင်းတွေကစီခန်းကြီးဘက်မှာပိတ်မိနေသူတွေကိုခေါ်ဆောင်မှုတွားရောက်တာတွေရှိနေပေမဲ့စစ်သားစုဆောင်တယ်ဆိုတဲ့သတင်းကိုတော့တိကျအတည်ပြုချက်မရပါဘူးဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ19ရက်နေ့ကစစ်ကောင်စီတပ်ကမန်စီမြို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကလေးတယောက်ထိမှန်သေဆုံးကြောင်းအရင်ရက်တွေကလည်းအလားတူပစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့ကြောင်းနဲ့ဒီလ18ရက်နေ့ကစီခန်းကြီးမှာလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းတိုက်ခိုက်တာကြောင့်ကလေးနှုတ်အပါဝင်အရသာ6ဦးသေဆုံးကြောင်းသတင်းဖော်ပြတာတွေရှိနေပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်ဆန်းမှာကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ကောင်စီရဲ့တပ်စခန်းတော်တော်များများကိုသိမ်းယူတာတွေရှိခဲ့ပြီးတော့မန်စီမြို့နယ်အတွင်းကမန်ဝင်းကြီး၊ကိုက်ထိတ်နဲ့ဗလောင်ထိန်စာစတဲ့စခန်းတွေကို KIA ကသိမ်းယူထားပါတယ်။လောလောဆယ်မှာတော့ KIA ကသိမ်းယူထားတဲ့မဘိန်းမြို့နယ်ကချင်ပြည်နယ်ဒေါ်ဖုံးရံဘက်မှာလည်းစီရေးတင်းမာနေတာကြောင့်ဒေသခံအချို့တိမ်းရှောင်နေကြပါတယ်ခင်ဗျာ။